ဥရောပသမ္မဂရဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့ညှိဖြူဟာတစ်ရေးဆွဲရမှာအရက်ဖက်အဖွဲ့အစည်းတွေရဲ့အတန်းများများပါဝင်လာနိုင်ရေးအရက်ဖက်အဖွဲ့တွေရဲ့အကြံပြုတင်ပြကြတဲ့ဆွေးနွေးပွဲတစ်ခုကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာပါအရက်ဖက်လူမှုအဖွဲ့တွေအပါအဝင်နှိပ်ဖက်ဆောင်ရွက်မှုတွေတိုးတက်ကောင်းမွန်စေရေးဒီဆွေးနွေးပွဲအတွင်းတင်ပြချက်တွေကို EU ကိုယ်စားလှယ်တွေကြားနာခဲ့ကြပါတယ်ဒီကြောင့်အခမ်းအနားမှာကိုယ်တိုင်တွားရောက်တင်ပြခဲ့တဲ့ကိုထက်အောင်ခန့်ကပြောပြပေးပါမယ်ရှင
်ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ရက်ဖက်လူမှုအဖွဲ့ကြီးများနဲ့နှိပ်ဖက်ဆောင်ရွက်မှုတိုးတက်ကောင်းမွန်စေရေးဥရောပသမ္မဂညီပြူဟာလို့အမည်ပေးထားတဲ့ဒီလူ့ယုံဆွေးနွေးပွဲကို EU ဥရောပသမ္မဂဌာနကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေမြန်မာနိုင်ငံအနှံ့အပြားမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်နေကြတဲ့ CSO အရက်ဖက်လူမှုအဖွဲ့ကြီးတီတီကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါဒီကနေ့ခန္ဓာကျင်းပခြင်းရဲ့အဓိကရည်ချက်ဟာ EU ကအကူအညီတွေပေးနေတဲ့နေရာမှာဘလို့တိုးတက်ကောင်းမွန်လှုပ်ဆောင်ပေးနိုင်မလဲဆိုတာကိုမြန်မာနိုင်ငံအတွင်းကမတူညီတဲ့အလွှာတီးစီးကကိုစားပြုကြတဲ့ရက်ဖက်လူမှုအဖွဲ့ကြီးတွေအတန်တွေကိုနားထောင်မှုဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပသမ္မဂတန်ယုံက Programming Manager အနုဖန်နက်ကရှင်းပြပါတယ်။ရက်ဖက်ကအဖွဲ့ကြီးရဲ့လိုအပ်ချက်တွေကိုသိမှသာထိရောက်ကောင်းမွန်တဲ့အကူအညီတွေကိုပေးနိုင်မှာဖြစ်ကြောင်းအနုဖန်နက်ကပြောပါတယ်
။ This we can only do if we know
သူပြောသားတာကတော့ရက်ဖက်အဖွဲ့ကြီးရဲ့လိုအပ်ချက်တွေစင်ခေါ်မှုတွေအကြံဉာဏ်တွေကိုသာသိရှိနိုင်မှသာ EU ဘက်ကလည်းထိရောက်တဲ့အကူအညီတွေကိုပေးနိုင်မှာဖြစ်ပါတယ်။တခြားနိုင်ငံအများပြားမှလိုပဲမြန်မာနိုင်ငံကရက်ဖက်ဖွဲ့ကြီးရဲ့အခမ်းကဏ္ဍဟာအင်မတန်အရေးပါပါတယ်သူတို့ဟာလူမှုကိုယ်စားပြောပြနိုင်တဲ့သူတွေဖြစ်ပါတယ်အများပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကို EU လိုနိုင်ငံတကာအဖွဲ့ကြီးတွေကိုသူတို့ကပြောပြနိုင်ပါတယ်ဒါကြောင့်လဲဒီဖွဲ့ကြီးတွေနဲ့တွေ့ဆုံပြီးလူမှုကြမ်းမှရင်ဆိုင်နေရတဲ့အခက်အခဲတွေကိုတိုက်ရိုက်နားထောင်နေတာဖြစ်ပါတယ်လို့သူကပြောသွားတာပါဘဝဆိုင်ရာဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာရက်ဖက်အဖွဲ့ကြီးတွေအတန်တွေများများပါဝင်လာနိုင်ရေးအတွက်အခုလိုအလို့ရုံစင်းနေပွဲကျင်းပတာဖြစ်ကြောင်းလဲမြန်မာနိုင်ငံဆိုင်ရာဥရောပသမ္မဂတန်ယုံ project အရာရှိ Augustin Thisan ကထပ်လောင်းပြောဆိုပါတယ
်အဓိကကတော့ကျွန်တော်တို့ရက်ဖက်အဖွဲ့ကြီးတွေအတန်များများပါဝင်လာနိုင်ဖို့အတွက်သူတို့ရဲ့ပြီးတဲ့အကြံဉာဏ်တွေသူတို့ထပ်သွင်းခြင်းနဲ့အချက်အလက်တွေကိုပုံကူပြီးတော့တိတိယောက်ယောက်နဲ့ဒီနည်းဟာရေးဆွဲတဲ့အခါမှာပါဝင်လာနိုင်ဖို့အတွက်အဲကျွန်တော်တို့ကဒါသစ်ဆုံဆွေးနွေးရခြင်းဖြစ်တယ်ပေါ့နော
်အလူရှင်တွေအနေနဲ့အခုလိုအောက်ခြေမှာလှုပ်ဆောင်နေကြတဲ့ရက်ဖက်အဖွဲ့ကြီးတွေနဲ့အခုလိုတွေ့ဆုံဆွေးနွေးတာမျိုးတိတ်မရှိတဲ့အတွက်ဒီဆွေးနွေးမှုကရက်ဖက်အဖွဲ့ကြီးတွေအတွက်အကျိုးပုံမှုဖြစ်ထိုးစေမယ်လို့မြန်မာ Development Network အဖွဲ့ကကုတူအထုံးကပြောပါတယ
်ဒီလိုမျိုးအလူရှင်အဖွဲ့ကြီးတခုကရက်ဖက်အဖွဲ့ကြီးတွေနဲ့အောက်ခြေသူဆွေးနွေးစကားပြောရဲဆိုတော့ကျွန်တော်ရှားပါတယ်ဒါနံပါတ်1ပေါ့နော်ကျွန်တော်ရှားတယ်အဲ့လိုစကားပြောလာတဲ့အခြေအနေအရဆေးစုတွေရက်ဖက်အဖွဲ့ကြီးတွေအတွက်မတန်ကောင်းတဲ့အခွင့်အရေးတစ်ခုပဲပေါ့နော်ဒါဒုတိယချက်ပဲ
နောက်ပိုင်းမှာ EU အနေနဲ့ရက်ဖက်ဖွဲ့ကြီးတွေကိုဒိုင်းရိုက်ဆက်သွယ်တဲ့အခြေအနေမျိုးရောက်လာရင်ပိုကောင်းမယ်လို့ကိုတူအထုံးကပြောပါတယ်အရင်က EU ကချမှတ်ခဲ့တဲ့မူဝါဒတွေပေါ်ဝေဖန်မှုတွေရှိခဲ့တဲ့အတွက်အခုလိုတွေ့ဆုံတာဟာတိုးတက်ကောင်းမွန်တဲ့လက္ခဏာဖြစ်ကြောင်းမြန်မာနိုင်ငံ HIV နဲ့နေထိုင်သူများအသင့်ဥက္ကဋ္ဌဦးတော်သာထုံးကပြောပါတယ
်ဆိုတော့အဓိကတော့ဒီနေ့ဖို့တွေ့ဆုံပွဲရတာကကျွန်တော်တို့ဒီဆေးဆိုအတွက်ပေါ့ဒီ EU အတွက်ကကောင်းပါတယ်ဒါဖြစ်လို့လဲဆိုတော့တို့အရင်တော့ကဆွေးနွေးတဲ့အပေါ်မှာဝေဖန်မှုတွေရှိတယ်။အဲဒီဝေဖန်မှုတွေခံရတဲ့အားပေါ်တော့အားနည်းချက်တွေပေါ့နော်။အဲဒီအားနည်းချက်တွေမှာပြန်ပြီးတို့ကအတင်းအကျပ်ယူပြီးတော့အဲဒီအားနည်းချက်ကိုအကောင်းဆုံးရှေ့ဆောက်မှာဘယ်လိုဆက်လုပ်မလဲဆိုတဲ့ပေါ့နော်။အတွင်းမျိုးနဲ့ idea မျိုးနဲ့ပေါ့နော်ကျွန်တော်တို့လည်းအခုလိုမျိုးရက်ရက်ပေါ်ချင်းတွေ့ဆုံမှာဖြစ်တဲ့အတွက်ပေါ့။ဟိုပြီးခဲ့တဲ့ပုံမှာလည်းတင်းအကျပ်ယူပြီးတော့ရှေ့ဆောက်မှာကျွန်တော်တို့ဒီဆေးဆိုတွေနဲ့တကယ်ဝင်ဘယ်လိုလုပ်လို့ရမလဲဘယ်လိုပေါ့နော်ဟိုအကောင်းဆုံးဆောင်ရွက်လို့ရမလဲဆိုတဲ့ဟာကိုတို့အနေနဲ့စဉ်းစားအဲဒီမှာဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်အကောင်းဆုံးလို့ပြောနေပါတယ်ဟုတ်
2014 2019အတွက်သုံးနှစ်ဆောင်မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကို EU က6မဲ့ရေးဆွဲတဲ့နေရာမှာလွဲချက်တွေရှိခဲ့တဲ့ပုံဝေဖန်ပြောဆိုမှုတွေရှိခဲ့တာပါဒါကြောင့်လဲအဲ့ဒီအကြေချုပ်ကနေတင်ကန်းစာယူပြီးလာမဲ့2018 2021ခုနှစ်အတွက် EU ရဲ့မူဝါဒတွေကိုမချမှတ်ခင်အခုလိုအရက်ဖက်လူမှုဖွဲ့ကြီးတွေနဲ့တွေ့ဆုံပြီးအကြံပြုတင်ပြချက်တွေကိုရယူနေတာဖြစ်ပါတယ်လာမယ့်သုံးနှစ်စာအတွက် EU ဘက်ကဘလို့ policy တွေချမှတ်မယ်၊ကူညီထောက်ပံ့မယ်၊ငွေကြေးပမာဏအတိုးအယော်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမ္မဂရုံးတာဝန်ရှိသူတွေကထုတ်ပေါ်ပြောကြားဖို့ညှိစုခဲ့ပါတယ်ခင်ဗျာ။